မြန်မာနိုင်ငံမှာဆရာနာသိမ်းထားတာ9လ4ပါရှိလာတဲ့အချိန်မှာပဲမြန်မာနိုင်ငံတွင်အကြောင်းလဲပြီးဖြစ်လာစေဖို့ရည်ရွယ်ပြီးအမေရိကန်ကနေဒါအပါအဝင်ကြီးပွားရောက်မြန်မာနိုင်ငံသားတွေကဇွန်လ26စနေနေ့မှာလူသားချင်းစာနာမှုအကူအညီပေးနိုင်ရန်ရန်ပုံငွေစာတဲ့ပွဲတွေကျင်းပကြပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်တွေကိုကြုံရတဲ့မြန်မာအရေးမှာပုံမအယုံဆိုင်ဆောင်ရွက်ပေးကြဖို့ကိုလည်းသက်ဆိုင်ရာနိုင်ငံတွေကလွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့ကြတာပါဒီအကြောင်းကိုပြောပြမှာဖြစ်ပါတယ်အမေရိကန်ရှေ့ဘက်ခြမ်းဝါရှင်တန် DC မေရီလန်ဗာဂျီးနီးယားပြည်နယ်ကမြန်မာရေးတကြွလှူရှားသူတွေစုပေါင်းပြီးငွေဥဒေါ်လာရေးအမျိုးသမီးတပ်ပေါင်းစုကဦးစီးကျင်းပတဲ့လူသားချင်းစာနာမှုအကူအညီပေးရေးရန်ပုံငွေရှာဖွေမှာမြမရိုးရာအစားအသောက်ရောတိုင်းသားအစားအစာကိုပါရောင်းချကြသလိုတိုင်းသားတည်တခြင်းအကခုံတွေလည်းတွေ့ရပါတယ်လူရာကြီးတက်ရောက်ပြီးဆိုင်ကမ်းပေါင်းများစွာနဲ့စီကားနေတဲ့စနေနေ့ရန်ပုံငွေရှာဖွေလုပ်ဖြစ်ရတဲ့အကြောင်းကိုတော့ဒီအောင်ပွဲတော်ကဖြူပြည်ဆောင်ဝန်ကတူဖြစ်တဲ့ဥယျံထွေကကျင်းပြပါလေ
။ဒီဒီစားတော့ကျွန်တော်မယ်ရီလန်ဒီနယ်ပေါ်သာကျင်းပြရကြောင်းပြောတယ်။ဒီနေ့ဒီနေ့မှာလာပြီးကျွန်တော်တို့တိုင်းရင်သားပေါင်းစုရဲ့ဒီရောက်ဝဲကိုကျွန်တော်လုပ်ပါတယ်။ဒီရောက်ဝဲမှာတိုင်းရင်သားပေါင်းစုအချင်းအနေနဲ့ရကလာရပြီးအပိကြတဲ့ပိသက်တွေဒီရောက်နဲ့ပိသက်တွေအများရှိပါလေ။ဒီဒီမှာဒီနေ့တော့ကျွန်တော်တို့ music ကလည်းကျွန်တော်တို့ online တိုက်ပွဲဝင်တစ်ချင်းနေပဲဆိုတယ်။ပြီးတော့ကျွန်တော်တက်ကြလာတဲ့ဟိုပေါင်းစုပြီးပြရတဲ့စကားပြောတယ်နဘီကျွန်တော်တိုင်းသားတွေလည်းမျိုးရောင်ရှိတဲ့ပုံနဲ့အားလုံးယူတမ်းပြီးတော့ကျွန်တော်တို့မျိုးတော်လိုင်းတိုက်ပွဲမှာပါဝင်ဆွေးနွေးနေကြတဲ့ဘဘာပြည်သူလူသားတွေအားလုံးယူတမ်းမယ်ဆိုပြီးရေးချင်တဲ့ဒီပွဲလေးလုပ်တာပါခင်ဗျာကျွန်တော်တို့ဒီဘက်မှာရှိတဲ့ညီကိုမောင်နှမတွေတိုင်းသားတွေအားလုံးကတော့ဒီဘက်မှာရှိတဲ့ညီကိုမောင်နှမတွေအားလုံးနဲ့ဒီလိုပါပဲဒီဘက်မှာရှိတဲ့ညီကိုတိုင်းသားပေါင်းအားလုံးကတော့ကျွန်တော်တို့နောက်ကနေပံ့ပိုးပေးမယ်ကူညီပေးမယ
်ပြီးခဲ့တဲ့သတင်းမှတ်ကစာပြီးမြမအရင်နဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့အောက်တော်မှာ Greg Grimister ရေးဆွဲတဲ့ Burma Bill ခေါ်မြန်မာနိုင်ငံဆိုင်ရာဥပဒေကြမ်းတစ်ခုကိုလွှတ်တော်ကအတည်ပြုပေးဖို့ Washington DC အပါအဝင်အမေရိကန်နိုင်ငံတွင်းဒီနယ်တချို့မှာမြန်မာအရေးလှုပ်ရှားသူတွေကဆန္ဒပြတောင်းဆိုခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်မှာတင်ကြာနေတဲ့မြန်မာဥပဒေကြမ်းကိုအမြန်အတည်ပြုပေးဖို့ California ပြည်နယ် San Francisco မြို့ကမြန်မာအရေးလှုပ်ရှားသူတွေကလည်းအောက်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ဆန်ဖရန်စစ္စကိုရုံးရှိသွားရောက်ဆန္ဒထုတ်ဖို့တောင်းဆိုကြကြောင်းဥကိုကိုလေးကပြောပါတယ
်။အဓိကတော့မြန်မာပြည်နဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေဟာကြန့်ကြာနေတယ်။ဥပမာအောက်လွှတ်တော်ကနေပြီးအတည်ပြုပြီးသွားပြီး resolution တစ်ခုဟာအဲ့ဒါကစနစ်ကနေပြီးတော့မတော်ဖြတ်နိုင်သေးဘူး။အဲ့ဒီအတွက်ကြောင့်မြန်မာဥပဒေကြမ်းတွေဘယ်ရောက်နေလဲဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်ဆန္ဒပြကြတာဖြစ်တယ်ဆန္ဒထုတ်ဖို့ကြတာဖြစ်တယ်။နောက်တစ်ချက်ကကျွန်တော်တို့ Federal Reserve Bank မှာရှိတဲ့ 1.2 billion ကို Joe Biden Administration ကသူတို့ freeze လုပ်ထားတယ်စားမြစ်ထားတယ်ပေါ့အဲ့ဒီပတ်စံတွေကိုကျွန်တော်တို့မြန်မာပြည်မှာရှိတဲ့လူမှုရေးကဏ္ဍတွေ၊ကျန်းမာရေးကဏ္ဍ၊ပညာရေးကဏ္ဍတွေမှာပေးဖို့ရယ်နောက်တစ်ခုက CDM ဝင်နေတဲ့ဒုက္ခရောက်နေတဲ့လူတွေကိုပံ့ပိုးဖို့အတွက်ရယ်ကျွန်တော်အရာဒီကိုတောင်းဆိုခဲ့ပါမယ်
။ကနေဒါနိုင်ငံမှာလည်း NUG မျိုးသားညီညွတ်ရေးအစိုးရကိုထောက်ပံ့ကူညီနိုင်ရေးရန်ကုန်ဝေစာတဲ့ဈေးရောင်းပွဲတစ်ခုကိုဗန်ကူးဗားမြို့ slogan ပန်းညံမှာစနေနေ့ကကျင်းပခဲ့ပြီးမြန်မာပြည်ကရိုးရာအစားအသောက်တွေရောင်းချတဲ့ကြောင်းပွဲတော်ဝင်ကတူဖြစ်သူကိုမင်းနိုင်ကပြောပါလေ
။ကနေဒါနိုင်ငံဗန်ကူးဗားရဲ့ဒီ slogan ပန်းညံပေါ့နော် slogan ပတ်ပေါ့အဲ့ဒီမှာကျွန်တော်တို့ဒီဒီမှာအစားအသောက်တွေရောင်းချတယ်ရလာတဲ့ဒီအကျိုးမြတ်တွေအားလုံးကကျွန်တော်တို့ဟိုအန်ယူဂျီကိုသွားမယ်အန်ယူဂျီက PDF ကိုသွားမယ်နောက်တစ်ခါ CDM ဟာ CDM ကိုကျွန်တော်တို့ပြုတ်အတွက်ဒါဇီအောင်ပေါ်လေးလောက်တာပါအဲ့တော့မြန်မာအစားအသောက်တွေအရဆိုလို့ရှိရင်ကျွန်တော်တို့ကောင်းကျင်းပေါင်းအချူပါတယ်ကောင်းကျင်းချိတ်ပါမယ်အကျော်ဆုံးပါမယ်နောက်တစ်ခါကျွန်တော်အတုတ်ဆုံးရှိတယ်အဲလိုဖောက်ဆွဲရှိတယ်မိုဟင်းခါရှိတယ်နောက်ဒီမော်ဒီထောင်းရှိတယ်ဒါဒံပေါက်ရှိတယ်နောက်မန္တလေးမြို့ရှိရှိတယ်အစားအသောက်အလုံးပေါင်း14လို့တော့ရှိတယ
်အစားတိတ်တွေကဂျပန်နိုင်ငံမှာတော့မြန်မာတွေစုဖွဲ့ထားတဲ့ We for All အဖွဲ့ကတိုကျိုရှင်ဂျူကုဘူရာကာဝါစတီဘူရာယုံနာတဝိုက်အလှူငွေကောက်ခံရရှိတဲ့ဂျပန်ရန်ငွေ5,600ကျော်ကို CRPH နဲ့မြန်မာပြည်တွင်းလိုအပ်သူတွေထံလှူဒါန်းသွားမယ်လို့သိရပါတယ် တောင်ကိုရီးယားနိုင်ငံမှာဖွဲ့စည်းထားတဲ့ဆရာနာသိမှုစန့်ကျင်ရေးကော်မတီကိုရီးယားကလည်းဇွန်လတရက်ကနေ25ရက်နေ့ထိကောက်ခံရရှိတဲ့အလူငွေစုစုပေါင်း 1,300 ကျော်ကို CRPH နဲ့အခြားလိုအပ်တဲ့နေရာတွေစီပေးပို့သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။